Ben.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933ညနဲ့933ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမတ်စုမုံနဲ့တင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသကပြစ်မှတ်တွေကိုအစ္စရေးလေကြောင်းကနေပြီးတော့ဆက်လက်တိုက်ခိုက်နေပါတယ်။အစ္စရေးဟာမတ်စ်ပွဲဟာအရှေ့လေပိုင်းဒေသကိုကူးစက်ပြန့်နှံ့မှာဆိုရင်လည်းအကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့ရှေ့နေတွေတွေ့ဆုံခွင့်ရှိလာနိုင်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တဲရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဖန်စီခံထားရတဲ့သူတွေကိုမိသားစုတွေရှေ့နေနေတဲ့ဒီသတင်းပတ်ထဲမှာတွေ့ဆုံခွင့်ပြုဖို့ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်နေပေမဲ့စစ်ကောင်စီဘက်ကသဘောထားဘယ်လိုရှိပါသလဲ
။ဒီကတော့သူကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့နေတဲ့တွေ့ခွင့်ပေးခွင့်ပေးဖို့ဆိုတာကသူကကျွန်တော်တို့သိထားတဲ့လောက်ကတော့အမှုမပြသေးခင်မှာတွေ့ခွင့်ရလာပဲအချိန်မှာတွေ့ခွင့်ရတယ်။အဲ့ဒီဒေါအောင်ဆန်းစုကြည်ကြောင့်လည်းကျွန်တော်ဖြေဖို့မရှိဘူး။
ဒီသတင်းအပြည့်အစုံနဲ့အတူမနေ့ဖြန်အောက်တိုဘာလ24ရက်နေ့စပြီးတော့အကျဉ်းထောင်နေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါပြီ။ကြားပြည်နဲ့ကရင်ပြည်ဘက်မှာတော့စစ်ကောင်စီတပ်တွေကဘော်လခဲဘက်ကိုဆက်ပြီးတော့ထိုးစစ်ဆင်နေပါတယ်။ရခိုင်ဘက်မှာတော့ဒေသခံပြည်သူတွေရဲ့ခီးသွွာလာမှုကိုစစ်ကောင်စီတင်းတင်းကြပ်ကြပ်ဆစ်ဆင်းနေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
လူသားချင်းစာနာမှုဆိုင်ရာအပြစ်ခက်ရစဲရေးတောင်းဆိုဖို့ဥရောပသမ္မဂ EU နိုင်ငံရေးဝန်ကြီးတွေစဉ်းစားနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာကမ်းရိုးဒေသကိုဒီကနေ့လဲလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးကိုတင်ကားဖြတ်ဒုံးတွေရော့ကက်တွေနဲ့ပစ်ခတ်ဖို့ပြင်ဆင်နေတယ်လို့အစ္စရေးစစ်တပ်ကပြောတယ်။လေဗနွန်ကဟစ်ဘိုလာပစ်မှတ်အများအပြားကိုတိုက်ခိုက်ခဲ့တာပါ။ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကတော့ဂါဇာဒေသကလူတွေကိုထောက်ပံ့ကူညီဖို့အတွက်ပြည်ပခါတွေကိုရပ်တန့်ဖို့လိုအပ်တယ်လို့ယုံကြည်ကြောင်းသတင်းတောက်တွေကိုပြောပါတယ်။
The first day 20 trucks were allowed to come in, 20. Yesterday were about 20 more. But in normal time, it's how we work.
ဒါဆာမာလူသန်းလောက်ပြိမိနေပါတယ်ဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားပြောဆိုဆွေးနွေးဖို့လိုပါတယ်လူသားချင်းစာနာထောက်ထားမှုအတွက်အပြစ်ခက်ရေးဆေးကသာဒေတာရင်းပြိပခပြန့်နှံ့တာကိုတေချာပေါက်ရွက်ချပေးနိုင်မှာပါလို့ဥရောပသမဂ္ဂနိုင်ငံရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲက EU နိုင်ငံရေးဝန်ကြီးတွေအစည်းအဝေးမတင်ပခင်မှာပြောဆိုသွားပါတယ်Hamas အဖွဲ့တိုက်ခိုက်မှုကြောင့် Israel မှာလူပေါင်း1400ကျော်သေဆုံးခဲ့တာပါ Palestine ကျမ်းမာရေးဝန်ကြီးဌာနကတော့ Gaza မှာသေဆုံးသူအနည်းဆုံး9089ဦးရှိလာခဲ့ပြီး15293ဦးဒဏ်ရာရခဲ့တယ်လို့လည်းပြောဆိုထားပါတယ်ရှင်
Israel Hamas စစ်ပွဲဟာအရှေ့လေပိုင်းဒေသကိုကူးစက်ပြန့်နှံ့မှာကိုစိုးရိမ်ရတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့နှစ်ဦးစလုံးကပြောဆိုလိုက်ပါတယ်။ Iran လက်အောက်ခံအဖွဲ့တွေအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်လာနိုင်ခြေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Blinken က NBC ရုပ်သံနဲ့မေးမြန်းခန်းမှာသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်အမေရိကန်နိုင်ငံသားတွေ Iraq ကိုမသွားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းမနေ့ကသတိပေးချက်ထုတ်ပြန်ပါတယ်။ Baghdad မှာရှိတဲ့တန်ယုံနဲ့ Erbil မှာရှိတဲ့ကောင်စစ်ဝင်ယုံကတန်ရာရှိတွေကိုမဖြစ်မနေလုပ်ငန်းထမ်းဆောင်ရမယ့်သူကနေလွဲလို့ကြံတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေပါတယ်။ဒီတော့တွင်ဂါဇာကမ်းမြောင်ကိုမြေပြင်ထိုးစစ်ဆင်မယ်ဆိုရင် Israel ကိုတိုက်ခိုက်မယ်ဆိုပြီးတော့လူနိုင်ငံကဟစ်ဘိုလာစစ်သွေးကြွတွေကသတိပေးထားတာကြောင့်တိုက်ခိုက်လာမယ်ဆိုရင်အပီးအသက်ခြေမုံးမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြန်ပြီးသတိပေးပါတယ်။နေချားမှာအခြေစိုက်တဲ့အစ္စရေးတပ်ဖွဲ့ဝင်တွေကိုဒီကနေ့မှာတော့အစ္စရေးဝန်ကြီးချုပ်ကိုယ်တိုင်တွားရောက်ပြီးတော့စစ်ဆေးနေပါတယ်။
ရုရှားတပ်တွေဟာယူကရိန်းနိုင်ငံနေရာအနှံ့ပြားကိုပစ်မှတ်ထားပြီးဒရုန်းတွေ၊ cruise ဒုံးကျည်တွေနဲ့ညဘက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီနေ့ပဲပြောပါတယ်။အီရန်လို့ရှက်ဒရုန်း73စင်းနဲ့တိုက်ခိုက်ရေးဒရုန်း14စင်းတို့ကိုလည်းပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။အိုဒက်စာဒေသအုပ်ချုပ်ရေးမှူးအော်လစ်ခိုင်ဖာကတော့ပြတ်ကျလာတဲ့ဒရုန်းအပိုင်းအစတွေထိမှန်ရာကနေတောင်ပိုင်းဒေသစိတ်ကမ်းဂိုရောင်တို့ကိုပျက်စီးသွားခဲ့ပြီးမယ်ထိခိုက်သိမ်းဆုံးမှုမရှိဘူးလို့ပြောပါတယ်။ရုရှားဟာပင်လယ်နက်နဲ့ဒန်နျူမြစ်တစ်လျှောက်မှာရှိတဲ့စိတ်ကမ်းတွေအပါအဝင်အိုဒက်စာဒေသကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့တာပါ။ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကတော့ခုနောက်ပိုင်းရုရှားတိုက်ခိုက်မှုတွေဟာနိုင်ငံတောင်ပိုင်းအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုပြစ်မှတ်ထားလာတယ်လို့ Telegram မှာဖော်ပြထားပါတယ်ရှင်။
လစ်လက်နေတဲ့ American Outlet တော်ဥက္ကဋ္ဌရဲ့နေရာကိုဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့အကြောင်း Republican အမတ်6ယောက်ကတင်းငွေနေနေကကြေညာလိုက်ပါတယ်6ယောက်စလုံးကတော့ American နိုင်ငံရေးလောကမှာလူသိနေတဲ့သူတွေဖြစ်ပါတယ် Outlet တော်Calvin McGee ကိုဥက္ကဋ္ဌနေရာကနေပြီးတော့ဖြုတ်ချခဲ့ပြီးတဲ့နောက်မှာ American လွှတ်တော်မှာအောက်လွှတ်တော်ဥက္ကဋ္ဌနေရာလစ်လက်နေတာသတင်းသုံးပတ်နီးပါးရှိလာပြီးဖြစ်ပြီးတော့ဥပဒေရေးရာကိစ္စတွေရပ်ဆိုင်းနေပါတယ်Louisiana ပြည်နယ် Republican လွှတ်တော်အမတ် Steve Scalise ကိုလွှတ်တော်ဥက္ကဋ္ဌဖြစ်နေပထမဆုံးအမိစရင်တင်သွင်းခဲ့ပေမဲ့လိုအပ်တဲ့ထောက်ခံမဲမရခဲ့တာကြောင့်နှုတ်ထွက်ခဲ့ပါတယ်။နောက်ထပ် Republican ပါတီကလွှတ်တော်အမတ် Jim Jordan ကအောက်လွှတ်တော်ဥက္ကဋ္ဌနေရာ3ချိန်ရှင်ပြိုင်ခဲ့ပေမဲ့လည်းလိုအပ်တဲ့မဲအရေးအတွက်မရခဲ့ပါဘူး။ဒါကြောင့်မို့လို့အောက်လွှတ်တော်ဥက္ကဋ္ဌရာထူးကိုပြိုင်လို့တဲ့သူတိုင်းဝင်ရောက်ရှင်ပြိုင်မှုမနေ့တုန်းကနောက်ဆုံးထားကြေညာကြဖို့ Republican Committee တွင်မှခွင့်ပြုခဲ့တာပါ။သူတို့ရဲ့အမိစရင်တွေကိုတနင်္လာနေ့ညနေပိုင်းပါတီအစည်းအဝေးမှာတင်ပြဆုံးဖြတ်မှာဖြစ်ပြီးတော့ရှင်ပြိုင်မှုရွေးချယ်ခံရတဲ့ဆိုရင်အောက်လွှတ်တော်မှာအင်္ဂါနေ့ဥက္ကဋ္ဌနေရာအတွက်မဲပေးကြမှာဖြစ်ပါတယ်အမေရိကန်အစိုးရအသုံးစရိတ်လွှတ်တော်ကအတိမပြုနိုင်ဘူးဆိုရင်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနိုင်ခြင်းရင်ဆိုင်ရဖို့တလားလောက်ပဲအချိန်ကကြာတော့ပြီးတော့ Israel နဲ့ Ukraine စစ်ပွဲကိုထောက်ပံ့နိုင်ရည်ဥပဒေချမ်းတွေလည်းအတိပြုနိုင်ခြင်းမရှိဘဲကြန့်ကြာနေပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောင်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်ရှည်ထောင်နှံတွေချမှတ်ခံထားရတဲ့ဒေါန်ဆန်းစုကြည်ကိုရှေ့နေတွေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်နေပါတယ်။ဖမ်းဆီးထားသူတွေကိုမိသားစုတွေရှေ့နေတွေနဲ့ဒီသတင်းပတ်တွေတွေ့ဆုံခွင့်ပြုဖို့ရှိနေချိန်မှာဒေါန်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်ရပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အတိမပြုသေးပါဘူး
။ဒီကတော့သူကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့နေနဲ့တွေ့ဆုံပေးခွင့်ပေးဖို့ဆိုတာကသူကကျွန်တော်တို့သိထားတဲ့လောက်ကတော့အမှုမပြသေးခင်မှာတွေ့ခွင့်ရလာဖဲအချိန်မှာတွေ့ခွင့်ရလဲအဲ့ဒီဒေါ်သန်းစုကြည်ကြောင်းတော့ကျွန်တော်ဖြေဖို့မရှိဘူ
းထောင်နဲ့33နှစ်ချမှတ်ခံထားရတဲ့ဒေါ်သန်းစုကြည်ကိုတွေ့ခွင့်ရဖို့အကျိုးဆောင်ရှေ့နေတွေကအာဏာပိုင်နေထံခွင့်ပြုချက်တွေတောင်းခံခဲ့ပေမဲ့ငြင်းဆန်ထားပါတယ်အာဂရိလိုက်စားမှုဆွဲချက်တွေနဲ့ထောင်တွင်းတရက်ဝင်မှာစီရင်ချက်ချခံခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာရှေ့နေတွေနဲ့ဒေါ်သန်းစုကြည်ကိုနောက်ဆုံးအကြိမ်တွေ့ခွင့်ပေးခဲ့တာပါတခြားအကျဉ်းသားတွေအချုပ်သားတွေကိုတော့မိသားစုတွေအပြင်ဥပဒေအကြံပေးရှေ့နေတွေတီးကြားတွေ့ကျင်နေဆိုရင်ခွင့်ပြုမှာဖြစ်ပြီးမနေ့ပြန်ကစပြီးတော့တွေ့ခွင့်ပေးမယ်လို့လည်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုထားပါတယ်ရှင
်မြန်မာနိုင်ငံပါဝင်ဒေတာရင်းနိုင်ငံတွေမှာအခြေစိုက်ထားတဲ့ online ရာဇဝတ်ဂိုင်းတွေကိုတရုတ်နိုင်ငံဘက်ကနှိမ်နှင်းရမှာတော့လူပေါင်းထောင်နဲ့ချီပြီးတော့ဖမ်းဆီးနိုင်ခဲ့ပေမဲ့ထိရောက်မှုမရှိသေးဘူးလို့ကြွမ်းကျင်သူတချို့ကထောက်ပြကြပါတယ်online ရာဇဝတ်မှုတွေအတွက်တန်ရရှိတဲ့သူကိုအရှေ့တောင်အာရှနိုင်ငံတွေနဲ့တရုတ်နိုင်ငံကအာဏာပိုင်နေဖမ်းဆီးမှုတွေအကြီးအကျယ်လုပ်ခဲ့ရာကနေလုပ်ငန်းတချို့ရပ်ဆိုင်းသွားပေမဲ့ရာဇဝတ်ခိုင်းနေအမြင့်ဖြုတ်အောင်လို့မလုပ်နိုင်သေးဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်အရှေ့တောင်အာရှတလွားမှာတော့တရုတ်ရာဇဝတ်ခိုင်းနေကတွင်တွင်ကျယ်ကျယ်လှုပ်ရှားနေတာမှာတရုတ်အစိုးရအတွက်အကြီးအကျယ်အဆက်ရပွဲဖြစ်နေရတယ်လို့လည်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကနိုင်ငံဖြတ်ကျော်တဲ့ရာဇဝတ်မှုကင်းဆိုင်ရာကြွမ်းကျင်သူ Jason Tower ကAP သတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံပါဝင်အရှေ့တောင်အာရှနိုင်ငံတွေကဥပဒေစိုးမမှုအားနည်းတဲ့ဒေသတွေမှာအခြေစိုက်ထားတဲ့ရာဇဝတ်ဂိုင်းတွေဟာဒေသရင်းနိုင်ငံတွေကလူငယ်လူရွယ်အများစုအပါအဝင်အလောက်ကင်ရှာဖွေတဲ့သူတွေကိုမတ်လုံးပေးဆွဲဆောင်ပြီးတော့စိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေနေတာဖြစ်ပါတယ်တရုတ်နိုင်ငံသားတွေအပါအဝင်ဒေသရင်းနိုင်ငံတွေကလူတော်တော်များများကတော့ရာဇဝတ်ဂိုင်းတွေရဲ့တားကောင်ဖြစ်ရတဲ့သတင်းတွေထွက်ပေါ်လာရကနေမကြသေးခင်ကနေစပြီးတော့တရုတ်နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေပူးပေါင်းပြီးတော့နှိမ်နှင်းမှုတွေစတင်နေတာလည်းဖြစ်ပါတယ်ရှင်
ပ Pakistan Winnie Joe American Bo, Asoya, Liu Wetchadi, Pau Jamun, Swedget in Harago, Pakistan Tayonga, Lakan Lai Bare, D Swedget, Kanga, Lame, Yuka Wema, Bawin Shimjang, Wimishiro, the Lu, Tayden, T, Saint Chakayame, Chini Nele, in Sayamaba, Kane, Dune, Nika, let out the Ukide, Party Dudia Gonza, Sham Mamokra Shiru Hale, Yalefendi Muga, Jen out of Kuma, Lame, Tau Janima, the Gabi, two Tayon Shima, Majana, Sissima Pipare, Nauslongaro, Swedget. ဒီကိုမှန်ကန်မှုမရှိဘူးလို့ညင်းဆိုထားတယ်လို့ခန်းရဲ့ရှေ့နေတွေကလည်းတကားပိတ်တရားရုံးတင်စစ်ဆေးမှာကိုကန့်ကွက်ခဲ့ပါတယ်ခန်းဟာတရားရုံးကိုမထီမဲမြင်ပြုမှုအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်မှုအပါအဝင်အမှုပေါင်း တနင်္ဂနွေနေ့တုန်းကတောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကျွန်းစီကိုခုံပေါင်းနေတဲ့ဖိလစ်ပိုင်ထောက်ပို့သင်္ဘောတစ်စင်းကိုတရုတ်ရေတပ်သင်္ဘောတွေကတားဆီးဖို့ကြိုးပမ်းခဲ့တဲ့လုပ်ရပ်ကြောင့်ဆိုးဝါးတဲ့ရလဒ်တွေဖြစ်ပေါ်လာနိုင်တယ်လို့ဖိလစ်ပိုင်ဘက်ကသတိပေးလိုက်ပါတယ်ဖိလစ်ပိုင်သင်္ဘောတွေကတရုတ်စီရင်ပိုင်ခွင့်မရှိတဲ့ဖိလစ်ပိုင
သေးငါးနေစပြီးတော့ထိတ်တန့်ရင်ဆိုင်မှုတွေကြုံနေရတာပါတနင်္ဂနွေနေ့တုန်းကတော့ကျွန်းပေါ်ကဒုတိယကမ္ဘာစစ်လက်ကျန်စစ်တင်းမောပြတ်တစ်ခုမှစခန်းချနေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုထောက်ပို့သွားတဲ့တင်းမောတွေကိုတရုတ်ကမ်းဆောင်တပ်တွေကနေပြီးတော့တားဆီးဖို့စူးစမ်းရင်းနဲ့ဖိလစ်ပိုင်တင်းမောနဲ့တရုတ်ကမ်းဆောင်တင်းမောတစ်စင်းပုတ်တိုက်မှုဖြစ်တဲ့အထိဖြစ်ခဲ့ပါတယ်တရုတ်ကန်းဆောင်တက်ကတော့ဆောက်လုပ်ရေးပစ္စည်းတွေဥပဒေမဲ့တင်ပို့နေတဲ့ဖိလစ်ပိုင်တင်မော့ကိုဥပဒေနဲ့အညီတားဆီးဖို့စူးစမ်းရင်းနဲ့ဖိလစ်ပိုင်တင်မော့နဲ့တရုတ်ကန်းဆောင်တင်မော့တစဉ်ပုတ်တိုက်မိခဲ့တာလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖိလစ်ပိုင်နိုင်ငံဆိုင်ရာတရုတ်တန်ရုံအရာရှိတဦးကိုလည်းဖိလစ်ပိုင်အာဏာပိုင်တို့ကခေါ်ယူပြီးတော့သတိပေးခဲ့ပါတယ်ဒီကိစ္စထိတ်တိုက်ရင်ဆိုင်မှုတွေဆက်ပြီးတော့ဖြစ်လာမယ်ဆိုရင်တော့ဖိလစ်ပိုင်ဘက်ကနေရက်တီကာကွယ်သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့တူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ထောင်ဝင်စာတွေလူတွေတွေးခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေချိန်မှာဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရနိုင်ပွဲရှိမရှိဆိုတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုမိသားစုဝင်တွေရှေ့နေတွေနဲ့ဒီသတင်းမှာအတွင်းမှာပဲစစ်ကောင်စီဘက်ကတွေ့ဆုံခွင့်ပြုဖို့ရှိနေချိန်မှာပဲဒေါ်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်ရပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းဘက်ကတော့ဒါကိုအတိမပြုပါဘူး။ဥပဒေပညာရှင်တွေကတော့လူခွင့်အရာပဲဖြစ်ဖြစ်အကျဉ်းသားခွင့်အရာပဲဖြစ်ဖြစ်ဒီအခွင့်အရေးကိုဒေါ်ဆန်းစုကြည်ကိုပေးဖို့တင်ပါတယ်လို့သုံးသပ်ပါတယ်။ဒီသတင်းရန်ကုန်ကပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါမယ်။
စေအနာတိန်ဖယ်ရှားခံခဲ့ရပြီးထောင်နဲ့နှစ်ရှည်တွေချမှတ်ခံထားရတဲ့ဒေါ်ဆန်းစုကြည်ကိုရှေ့နေတွေကတွေးဆောင်ခွင့်ရဖို့မျှော်လင့်စ조사နေကြပါတယ်။စေကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒေါ်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေနဲ့တွေးဆောင်ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်ပေးမယ်လို့ပြောပေမဲ့တွေးခွင့်ပေးမပေးတော့ရှင်းရှင်းလင်းလင်းမပြောပါဘူး
။ဒီကတော့အထူးကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့နေနဲ့တွေးခွင့်ပေးခွင့်ပေးဖို့ဆိုတာကသူကကျွန်တော်တို့သိထားတော့ကတော့အမှုမပြသေးခင်မှာတွေ့ခွင့်ရလာပဲအချိန်မှာတွေ့ခွင့်ရလဲအဲ့ဒီဒေါ်ဆန်းစုကြည်ကြောင့်ကျွန်တော်ဖြေဖို့မရှိဘူ
း။လာမယ့်အောက်တိုဘာ24ရက်နေ့ကစပြီးအကျဉ်းတောင်တွေမှာထောင်ဝင်စားလူတွေတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကစီစဉ်နေပါတယ်။အကျဉ်းသားတအုပ်ကိုတလားတစ်ချိန်တစ်ခါတွေ့ရင်25မိနစ်နှုန်းနဲ့တွေ့ခွင့်ပေးဖို့ပြင်ဆင်ထားတာပါ။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုလည်းသူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်ပေးမပေးသိရအောင် VOA ကမေးမြန်းခဲ့ပါတယ်။ဒီစီစဉ်မှာအကျဉ်းသားတွေအချုပ်သားတွေကိုသူတို့ရဲ့မိသားစုတွေအပြင်သူတို့ရဲ့ရှေ့နေတွေဥပဒေအကြံပေးတွေနဲ့တရားတွေ့ချင်တယ်ဆိုရင်တော့တွေးခွင့်ပေးဖို့လည်းရှိတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ဒီထဲမှာဒေါ်ဆန်းစုကြည်ပါအကျုံးဝင်သလားလို့ VOA ကမေးမြန်းတာမှာတော့ဖြေဆိုဖို့မရှိဘူးလို့ပဲတုံ့ပြန်ခဲ့ပါရယ်တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့လူခွင့်ရေးရဖြစ်ဖြစ်အကျဉ်းသားအခွင့်ရေးရဖြစ်ဖြစ်ဒီအခွင့်ရေးကိုဒေါ်ဆန်းစုကြည်ကိုလည်းပေးဖို့တင့်တယ်လို့သုံးသပ်ပါရယ်
ခွင့်ရေးဆိုတော့တန်းတူညီညွတ်ရမှာပဲဒီသာအစိုးရအစစ်စစ်တက်လာတဲ့ရှေ့အာဏာရှင်ရောပါရောဒီလိုပဲကျွေးကြော်တာပဲဒီအဲချွင်းပြတ်ထလုပ်တယ်ဆိုရင်တော့ဒါသူတို့ရဲ့ဒေါ်ရလည်းမသိခါကြတာပေါ့ပြတ်ထန့်ထားတဲ့ဂျင်းဒီဘာသဘောတူညီချက်ဒီလူ့ခွင့်ကြီးများစားရမ်းနေအချက်ကြီးကဘာချက်ကြီးပုံရစံနှုန်းနေတော့မကြိုက်ဘူးပေါ့နော်ဆိုတော့လည်းပဲအဲတွေးဆောင်ခွင့်ပေးမယ်ဆိုတဲ့အပေါ်မှာ တို့တော့အရင်စဉ်းစားလိမ့်မယ်ထင်တယ်ဘောသူကအထူးချင်းပြပုဂ္ဂိုလ်ဖြစ်နေတာအဲ့လိုပြောဆိုဝင်ပေးလိုက်ခြင်းအားဖြင့်အဲ့ဒါကမ္ဘာအလယ်မှာသူကအခွင့်အရေးတစ်ခုအသိမှတ်ပြီးသွားရောက်တာပေါ့အဲ့ဒါသူကတော့သိခါတက်တာ
ထောင်ဒဏ်33နှစ်ချမှတ်ခံထားတဲ့ဒေါ်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေတွေးခွင့်ရဖို့အချင်းဦးစီးဌာနကိုအချင်းချင်းစတင်တောင်းဆိုခဲ့ပေမဲ့လည်းစစ်ကောင်စီဘက်ကခွင့်မပြုခဲ့ပါဘူးအသက်88နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂရီလိုက်စားမှုဆွဲချက်တွေကိုစီရင်ချက်ချခဲ့ခြင်းသူ့ကိုရှေ့နေတွေကထောင်ထဲမှာနောက်ဆုံးတွေ့ခဲ့ရတာပါအဲ့ဒီနောက်ပိုင်းမှာဒေါ်ဆန်းစုကြည်ကျမ်းမာရေးနဲ့သူ့အမှုတွေအယူခံဝင်ရေးနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခွင့်ပြုဖို့အချင်းတော်အာနာပိုင်းတွေစီကိုရှေ့နေတွေက2023ခုနှစ်ဇန်နဝါရီလလားလယ်ပိုင်းကတည်းကတောင်းခံထားခဲ့ပေမဲ့လည်းဒီနေ့အချိန်ထိတွေ့ခွင့်မရခဲ့ပါဘူးဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတော့ဒေါ်ဆန်းစုကြည်နဲ့ဒီသတင်းပတ်အတွင်းလူချင်းတွေးခွင့်ရဖို့စ조사လှုပ်ဆောင်သွားဖို့ရှိတယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။လက်ရှိမှာလည်းဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးဒေါ်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာပါ။အသက်88နှစ်ရှိနေပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုအမှု16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာဖြစ်ပြီးတော့ဒီအထက်ကမှ6နှစ်ကိုဩဂုတ်လ1ရက်နေ့ကလူငယ်တက်တာကွင်းနဲ့ရှော့ပေါက်ပေးလိုက်တာပါကြံရှိနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကျခံနေရပါတယ်ခင်ဗျာ
ထောင်ဝင်စားတွေပိတ်ထားတဲ့ဒါကိုပြန်ပြီးတော့ဖွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အချိန်မှာဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရနိုင်ပွဲရှိမရှိဆိုတဲ့သတင်းကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါလေရှင်တဆက်သေးပါပဲအကျဉ်းသားတွေမနက်ဖြန်မှာတော့ထောင်ဝင်စားတွေ့ခွင့်ပြန်ရတော့မယ့်သတင်းကိုတင်ပြပေးကြပါမယ်လာမယ့်အောက်တိုဘာလ24ရက်နေ့ကနေစပြီးတော့နိုင်ငံတော်ဝန်မှရှိတဲ့အကျဉ်းတော်တွေမှာထောင်ဝင်စားလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်လို့စစ်ကောင်စီပြောခွင့်ရက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်တလမှာတစ်ကြိမ်မှာတော့25မိနစ်ကြာတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကနေစူးစီးတင်ပြထားတာကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
။အကျဉ်းထောင်တွေအတွင်းနိုင်ငံပုံမှန်တွေနဲ့ကြာခံရသူတွေကိုဖိနှိပ်တာ၊ညှဉ်းပန်းနှိပ်စက်တာ၊စေကူတာခွင့်မပေးတာစတာတွေရှိနေတယ်လို့နိုင်ငံရေးအကျဉ်းသားတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲစစ်ကောင်စီဘက်ကအကျဉ်းထောင်တွေမှာအကျဉ်းသားတွေကိုထောင်ဝင်စားလူတွေ့ခွင့်ပေးဖို့စီစဉ်လာတာဖြစ်ပါတယ်။တလားမှာတစ်ကြိမ်ကို25မိနစ်ကြာတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုအတည်ပြုပြောဆိုလိုက်ပါတယ်
အဲ့တွေ့ကမလို့ထောင်စာတွေ့ကတော့အဲ့တွေ့ကတော့မနေ့ကအော်တိုဘာ24ရက်နေ့ပြန်ပြောကြတယ်လို့ခွင့်ပြုမယ်ပြောပါတယ်ဗျာတွေ့ကကတော့ထောင်ဝင်စာတွေ့ဆုံချိန်ပေါ့တစ်လတစ်ချိန်နဲ့ပြီးမယ်တစ်ချိန်ကိုကျွန်တော်25မိနစ်25မိနစ်ဖြစ်မယ်အပြီးရင်တော့ကျွန်တော်ဝေးလာတဲ့ဒေတာလာရောက်တွေ့ဆုံတာရှိမယ်အဲ့ဒါတွေကတော့ဒီအဲ့တွေ့ကလူဦးရေအနေများပေါ်မူတည်ပြီးအကျဉ်းဆောင်တာဝန်ခံအရာရှိကဒါသူတို့တော့လိုအပ်တယ်လို့တိုးမြင့်ခွင့်တော့ကျွန်တော်တို့ပေးထားတယ်
ကိုဗစ်ဖြစ်ပွားခဲ့တဲ့အချိန်ကစလို့ကိုဗစ်စီးမြင်စီကံအရာထောင်ဝင်စားတွေးခွင့်ကို NLD အစိုးရလက်ထက်ကစတင်ပြီးပိတ်ပင်ထားတာဖြစ်ပါတယ်။အဲဒီနောက်အာနာသိန်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စီးကံတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စားတွေးခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲအခုတစ်ချိန်မှလူတွေးဖို့ပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့မိသားစုဝင်တွေကအကျဉ်းသားတွေစီကိုအကျဉ်းဦးစီးရဲ့တတ်မှတ်ချက်အရနှစ်ပတ်တစ်ခါတချို့နေရာတွေမှာတစ်ပတ်တစ်ခါထောင်ဝင်စားပစ္စည်းပေးခွင့်ကိုတော့ကိုဗစ်ရောဂါတွေဖြစ်ကလေးကစီးကံချက်တွေအတိုင်းပေးဖို့ခွင့်ပြုထားခဲ့ပါတယ်။စီအနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုဖမ်းဆီးစစ်ဆေးအကျဉ်းချပြီးတေတံချတာတွေအထိပြစ်ပေးခဲ့တာဖြစ်ပြီးအခုလိုဖမ်းဆီးခံရချိန်ကစလို့ထောင်ထဲအပြစ်ပေးခံရတဲ့အချိန်ထိမိသားစုနဲ့တွေ့ခွင့်မရကြပါဘူးဖမ်းဆီးခံရသူနိုင်ငံရေးအကျဉ်းသားတွေဟာစစ်ကြောရေးမှနှင်းပန်းနှိပ်စက်တာခံရတဲ့အတွက်နားမချတာကိုလက်အင်ကချိုရင်းတာအပါအဝင်ထိခိုက်ဒဏ်ရာအကြီးအကျယ်ရခဲ့သူတွေရှိနေတာကြောင့်သူတို့ရဲ့ကျန်းမာရေးအခြေအနေကိုသိကျင်နေတဲ့မိသားစုဝင်တွေကထောင်ဝင်စားတွေ့ခွင့်ရဖို့ကာလရှည်ကြာတောင်းဆိုခဲ့တာဖြစ်ပါတယ်အခုခွင့်ပြုလိုက်တဲ့ထောင်ဝင်စားလူတွေ့ခွင့်အတွက်အိမ်တော်စုစီရင်တဲ့ရေစကန်ထောက်ခံစာရက်ွက်ထောက်ခံစာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ခံစာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကအမည်မဖော်လိုသူအရာရှိသူကပြောပါတယ်ဒါအပြင်အကျဉ်းထောင်တွေထဲမှာနိုင်ငံအကျဉ်းသားဆိုတာမရှိဘဲတရားရုံးအသီးသီးကဘယ်ပြစ်ဒဏ်နဲ့မဆိုအကျဉ်းချခံသူတိုင်းကိုအကျဉ်းသားလို့သာသတ်မှတ်ကြောင်းလည်းပြောပါတယ် Nang Bo Marine a Jinja Kane, the Nenma Tuya Midazu went to Garo, Twikun Bebo Tea win a Jang Chalara Mu Mishibe, Twikin Peter Chema, Twaya, Twisom Piensin Twamelo Kulu Pyware.
Oh, Bamaro Tweedo Machio, General Dukunya is looking chin and all several dollar yet. Get out Dukunya is looking to Nagu and Tati Bar and Yakuina. Oh, okay.
A chinaria a queen yeri a piewa piame sa a canda doin it, twisom quit pina pillo, choose so talkens ya machibulu, nange a jina homia a puega utunika piobare.
ဒီပီအားရဲ့အပေါ်မှာဖြေရှုံးမှုတစ်ခုလို့တော့တုံးတက်တယ်အဲဒါဒီပုံမှာတော့အကျိုးဆိုးစရာကျေးဇူးတင်စရာထောက်ခံစရာတော့အကြောင်းမရှိဘူးအဲဒါပြည်နေတဲ့တာလေးနိုင်ငံတကာဖြေရတဲ့အပေါ်မှာဖြေရှုံးမှုတစ်ခုအနေနဲ့လှုပ်လာတော့ညာလေအကန့်တက်တွေကဖြစ်နေချက်ချင်မှုတွေကအလူ့ကိုချိုးဖောက်မှုတွေကအခုချိန်ထိအဲ့မလို့ရှင်းနေတော့မယ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီနိုင်ငံရေးဆန္ဒပေါ့ ခပ်ပေါက်တစ်ခုအနေနဲ့သူတို့ဘက်ကဖြေရှင်းမှုတစ်ခုလုပ်လာတယ်လို့တော့အဲ့လိုမှတ်ချက်ပြုခြင်းနဲ့
နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့2023အောက်တိုဘာ20ရက်ကထုတ်ပြန်ကြေညာစစ်တပ်အာဏာသိမ်းပြီးနောက်နိုင်ငံတော်ဝန်မှဖမ်းဆီးခံထားရတဲ့အရသား2500ကျော်ရှိပြီးအဲ့ဒီထက်က8800ကျော်ကိုနိုင်ငံရေးအမှုတွေနဲ့ထောင်နှံတွေချမှတ်ထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့မနေ့ဖြန်အောက်တိုဘာလ24ရက်နေ့စပြီးတော့အကျဉ်းထောင်တွေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဒေသခေါ်ကရင်နီဘော်လခဲဘက်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဩဂုတ်လဇန်ကနေစပြီးတော့ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသမှာထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်တွေကအခုဆိုရင်တော့ဖရူโซကနေပြီးတော့အရှိတောင်ဘက်ဘော်လခဲဘက်ကိုဆက်ပြီးတော့မှထိုးစစ်ဆင်နေပါတယ်။ဒါကြောင့်မို့လို့ဖရူโซဘော်လခဲကြားမှာရှိတဲ့ကျေးရွာဆဲရွာထက်မင်းကဒေသခံလူလူထောင်ပေါင်းများစွာကနေအိမ်တွေတွေကိုမပြောင်းရဲကြဘဲနဲ့တင်းချောင်ပြီးတော့ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမြတစင်အောင်ကတင်ပြပေးပါမယ်ရှင်
။ကရင်နီဒေသမှာအခုဆိုရင်စစ်ကောင်စီစစ်ကြောင်းတွေလှုပ်ရှားနေတာဖြစ်ပြီးညဘက်တွေမှာထွက်လေရှိတဲ့စစ်ကောင်စီရင်နှင်းတွေကနေလမ်းတစ်လျှောက်လက်နက်ကြီးတွေနဲ့ဥတီယာမရှိတောက်လျှောက်ပြစ်နေတာကြောင့်ဒေသခံတွေကြောက်လန့်ဆိုးရိမ်နေရပြီးတောတောင်တွေချမ်းမှာတွားရောက်ပုန်းခိုအိတ်ဆက်ကြရပါတယ်။လက်ရှိဖရူဆူမြို့နယ်မှာရောက်နေတဲ့စစ်ကောင်စီရဲ့စီရင်တွေဟာဘော်လခဲဘက်ကိုစစ်ကြောင်းချီတက်နေပြီးတော့ဖရူဆူနဲ့ဘော်လခဲကြားတောက်လျှောက်ကကြေးရွာပေါင်း10ရွာထက်မနည်းဒေသခံထောင်ပေါင်းများစွာဒုက္ခရောက်နေကြတယ်လို့စစ်ဆောင်တဦးက VOA ကိုပြောပါတယ်
လက်ရှိစစ်ကောင်စီကတွေ့ကျင်တာကဒီဖရူဆူ14ကနေဘော်လခဲကိုထွက်ဖို့ကကျွန်တော်လမ်းမှာသူတို့အဟတာလောက်တော့အခုတော့ပြောတဲ့ဒီတခုအစုဝရွာပေါ့ရွာတွေကဥမာပလဲလဲဗီဒဟာရီပြီးတော့ကလီလိုပြီးတော့ဒေါ်တဲခိုပြီးတော့ဆလဲလို့ဆိုရင်အကလုံးရှောင်တာပေါ့တချို့ကတော့နေ့ကင်းဆိုရင်ရွာကိုပြလာတယ်ညကျတော့စစ်ဆောင်နည်းနည်းချောင်းရှိတဲ့တောင်ကြားထဲမှာတွားပြီးတော့အိပ်ရတာပေါ့ဟိုကားကညမိုးချပတ်တွားလို့ဆိုတော့အညခုနှစ်နိုင်ရှိနေဆိုသူတို့ပတ်ပတ်လဲလက်ပတ်ထုတယ်လေလက်ပတ်ထုတော့ဒီကလူလက်မပြစ်နိုင်အောင်အဲ့လိုပတ်ထုတော့ရွာဘင်းနာဘင်းနာလို့လက်ပတ်ထုလိုက်တယ်ပြီးတော့သူတို့ကားကဆက်ဆက်တက်တော့ဘောလေးချောပေါ့
စစ်ဆောင်ကပြောဆိုသွားရဲ့14ဆိုတာဖူဆူမြို့နယ်အခြေစိုက်တဲ့စစ်ကောင်စီရဲ့အမှတ်14တန်းမြင့်စစ်လေကျင်းအကြောင်းပြောတာပါစစ်ကောင်စီတပ်တွေဟာအမှတ်14တန်းမြင့်လေကျင်းအကြောင်းကနေဘောလခဲမဆလောင်းတောင်ထိမင်းလမ်းမကြီးမှာတပ်အင်အားတိုးချဲ့ချထားတာကြောင့်နန်းဖဲကြီးရွာဆလဲလုံးကြီးရွာဓာလဲကြီးရွာတွေကလုံးလုံးမပြောင်းနိုင်ကြဘူးလို့ဆိုပါတယ်စစ်ကောင်စီနဲ့ဝေးတဲ့နေရာတွေနေကင်းပဲအိမ်ကိုတစ်ချက်တစ်ချက်ပြန်လာကြည့်တဲ့သူတချို့ကတော့တောင်ရအလုပ်တွေပြေးလုကြပြီးညပိုင်းမှာတော်ရဲမှာပြန်ပြော့ပုန်းခိုကြရတယ်လို့ပြောပါရယ်။ဩဂုတ်လဇန်ပိုင်းကတည်းကဖရူဆူဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေရဲ့စစ်ရင်တန်းအစီး60ထဲမှနေအဲ့ဒီအမှတ်14တန်းမြင့်စစ်လေကျင်းအကြောင်းမှရောက်နေတာပါ။အဲ့ဒီကနေဘော်လခဲဖာဆောင်မဲဆဲဘက်ကိုထိုးစစ်ဆင်နိုင်မှုစစ်ကောင်စီကစူးစမ်းနေတာကြောင့်ကီနီဒီတာကန်ကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေနဲ့ဂျူဂျာဂျူဂျာအခုချိန်ထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေလည်းဖြစ်ပွားနေပါတယ်စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေကြောင်းကပါအုံပြူပြီးဒေသခံတွေနေတဲ့ကြေးရွာတွေကိုတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနန်းခွီးကိုကြေးရွာမှာစစ်လေရင်3ဆင်းလာပြီးတော့ဘုံကျဲတိုက်ခိုက်လို့ရွာကန်6ဦးထဲမှနေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်း စစ်ဆောင်သူကအခုလိုပြောပါတယ်
အော်လုံးစရဘယ်လုံးဆုံးလဲဒီတော့တစ်ခါကြရဒီလည်းဒီနဲ့လက်ပတ်ကျတော့ဒီလမ်းခုခုမှာပတ်ကျတဲ့အရင်ကတော့ဟိုကဒီဒေသခါ၄၅၆ရတော့ထိတယ်ပြောတာပဲကျွန်တော်လည်းအဲ့ရွာဘင်းထဲမှာရှိတယ်ဒါပေမဲ့လေကပုံစည်းလာတော့ပတ်ကျတော့ကိုယ်လည်းဟိုတရေယူလို့မရတော့လေကိုထွက်ပြစ်သူထွက်ပြေးအဲ့လိုမျိုးပါဒါပေမဲ့ကျွန်တော်တရေရတာကတော့ဆောင်ရွက်ခုနေရတော့ပြည်သူထိတာပေါ့အသက်ဆုံးမှုမရှိတော့မရှိပါဘူးလုံးဝစေတော့ဒီအစလေးတွေလည်းထိတာပေါ့
အခုရပိုင်းကီနီဒေသနေတခြားနေဆက်မြို့နယ်တွေမှာစစ်ကောင်စီအင်အားပို့ပြီးတော့တိုးချထားပြီးစစ်ကြောင်းလှုပ်ရှားမှုတွေလုပ်တယ်လို့ဒေတာရင်းအခြေအနေကိုလေ့လာဆောင်ကြည့်နေတဲ့ကီနီလူခွင့်ရေးကွန်ရက်တီထောင်သူကိုပညာ VOA ကိုပြောပါတယ
်စစ်ကောင်စီကပို့ပြီးတော့မှအခုလူရင်အားတွေထပ်တိုးတယ်နောက်ဖက်ခုံဖက်ကိုလည်းအင်အားတွေထပ်ဖြည့်ထားတယ်နောက်ပြီးတော့မှအိုးရာတို့ပေါ့နော်နေပြည်တော်နဲ့ညီတဲ့ဟိုဖက်ချမ်းပေါ်ရတူဖက်မှာလည်းစင်အားတွေထပ်တူအားရရှိတယ်အခုတချို့ဒီလောကဒီမော့ဆိုကနေပူဆိုပူဆိုကနေဘော်ကဲဖေကိုတွားနာနေအရင်တိုင်းပေါ့နော်တိုက်ပွဲတော့ရတိုင်းဖြစ်တယ်လင်းနဲ့ပုံကျဲတာတွေလင်းနဲ့ဒီပစ်တာတွေတော့ရတိုင်းရှိတော့ပေါ့နော
်လက်တလုံးဖရူဆိုဘော်ကဲဖက်ကစီးရေးချီနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ကီနီအမျိုးသားများကာကွယ်တဲ့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတို့ကတော့စီရေးအရာအဓိကကြတဲ့နေရာတွေကိုစစ်ကောင်စီကနေမြေထိန်းချုပ်နိုင်မှုကြိုးစားလာတဲ့အတွက်ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မကြမကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့မကြသေးခင်ကပဲ VOA ကိုပြောဆိုထားပါတယ်ရှင်
ကယင်ဒီဘက်မှာစစ်ကောင်စီတပ်တွေကဘော်လခဲဘက်ကိုဆက်ပြီးတော့ထိုးစစ်ဆင်နေတဲ့တရင်ကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီတပ်နဲ့အေအေတို့ကြားမှာစီးရီးတင်းမာမှုတွေရှိနေတဲ့အချိန်မှာဒေသခံတွေရဲ့လုံခြုံရေးအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့စစ်ကောင်စီတပ်တွေကြားမှာနားလည်မှုနဲ့အပြစ်ရထားတဲ့အချိန်မှာတော့ရခိုင်ဘက်မှာနှစ်ဖက်ပြန်ပြီးတော့မှစီးရီးတင်းမာလာနေပါတယ်။ဒီချိန်မှာပဲစစ်ကောင်စီဘက်ကဒေသခံပြည်သူတွေရဲ့ခရီးသွားလာမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။စစ်ကောင်စီစစ်ဆေးရေးဂိတ်တွေမှာအချိန်တော်တော်လေးကြာအောင်စစ်ဆေးနေတာကြောင့်ကုန်စည်စီးဆင်းမှုတွေနှောင့်နှေးကြန့်ကြားသလိုအရေးပေါ်လူနာတွေဆေးရုံအချိန်မီမရောက်ဘဲတည်ဆုံတာတွေလည်းရှိနေပါတယ်။ကိုခင်မောင်စိုးမင်းပြောပြပေးပါမယ်
။ဒီရက်ပိုင်းအတွင်းမှာပဲစစ်တွေမြို့နယ်ကြွေတဲပတ်စံကြီးကြီးပါကအရေးပေါ်ကိုဝင်ဆောင်အမျိုးသမီးတဦးစစ်တွေဆေးရုံကိုအသွာစစ်တွေမျိုးအဝင်ကကြောက်တန်းကြီးစစ်ကောင်စီစစ်ဆေးရေးဂိတ်မှာတနာ ਈ နီးပါးစစ်ဆေးခံရပြီးဆေးရုံကိုအချိန်မီမရောက်တာကြောင့်ပေဆုံးခဲ့တယ်လို့ကြည်တဲပစံကြီးကြေးရွာကဒေသခံတဦးကပြောပါတယ
်ဒီကလောက်ပြောမယ်ဆိုရင်တော့သူတို့က9နာရီ45စင်နာရီနီးပါးလောက်မှစစ်တွေကိုတော့တယ်လေတုံတုံရှင်နဲ့တော့တယ်ဆိုတော့အိမ်ကထွက်တဲ့အချိန်ကအဲ့ဒီလက်ကိုဖုံးဆက်ဆက်တယ်လေအဲဒီကကြာမယ်သူပြီးလက်မတွေးရင်လေအဲ့လိုကနေချိန်မယ်သူပြီးတော့သွားတာကြောက်တန်းကိတ်မှမနေ၄၀လောက်ကြာတယ်လေရောက်ဆက်ရောက်ဆက်ရောက်ဒီသူတို့မှပါတော့တာကလူနာကိုခဲထားတာက၂ယောက်နောက်အပေါ်ပါတော့တာက၃ယောက်ရောက်ဆက်ရောက်ဆက်စိုက်တယ်လေရောက်ပြီးတယောက်တယောက်ပြီးစိုက်တယ်စိုက်လို့ပြီးတာနဲ့သူတို့ကလွဲမယ်ဆိုရင်သူအကြီးကလေဘုံမူကအိတ်နေတယ်လေသူတို့မနှိုးလို့မရလို့ကြာနေခဲ့တယ်လေအဲ့လိုပဲပြောတယ်သူတို့ကတော့
ဒါအပြင်စစ်ကောင်စီနဲ့ AA အဖွဲ့နှစ်ဖက်စလုံးကစစ်အင်အားဖြည့်တင်းနေကြတဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်မြို့ဖြစ်တဲ့မောင်တော်မြို့မှာဆိုရင်လေဒေသခံတွေခရီးသွားမယ်ဆိုရင်ခွင့်ပြုချက်တွေအစင်းစင်ယူရတာကြောင့်အရေးပေါ်ခရီးသွားမယ်သူတွေနဲ့ဒေသခံကုန်တယ်တွေအခက်ကြုံနေရတယ်လို့မောင်တော်ဒေသခံတဦးကပြောပါတယ်
မြန်မာတွေတွေအုပ်ချုပ်ရေးဌာနကနေတက်ကြောင်းဘယ်ကနေတဲကိုသွားမယ်သူတို့ကရက်ချေတောက်ခံတဲ့အရာခရီးသွားခွင့်အဲတောက်ခံသွားကိုပြန်ထောက်ခံပေးတယ်ပေါ့နော်လာဝကကိုရလို့မဟုတ်ဘူးစီမံခရိုင်စီမံကိုနော်ခရိုင်စီမံကိုကနေတစ်ဆင့်တစ်ဆောင်ယူပြီးတော့ဒီလာဝကအဲ့လိုမျိုးသုံးလေးနေရနောက်ရဲတောက်ခံတဲ့နော်အဲ့ဒါစုံမှရဲတောက်ခံတဲ့လည်းလို့
လုံယုံရေးအရာစစ်ဆေးတာကိုလက်ခံပေးမဲ့ရက်ွက်ထောက်ခံစာလောက်နဲ့ခရီးသွားလာခွင့်တွေအရေးပေါ်လူနာတွေအချိန်မီဆေးရုံကိုသွားနိုင်အောင်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဆောင်ရွက်ပေးစေချင်တယ်လို့လည်းမောင်တော်ဒေသခံတဦးကပြောပါတယ်။အခုလိုစစ်ဆေးမှုတွေဟာရခိုင်ပြည်နယ်မြောက်ပိုင်းတစ်ခုတည်းတင်မဟုတ်ပဲရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ဆေးရေးတွေတင်းကျပ်ထားတာပါ။အထူးသဖြင့်ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူ၊တန်တွဲ၊တောင်ကုန်း၊မန်အောင်၊ရံပြဲစတဲ့မြို့နယ်တွေမှာလည်းနေအိမ်တွေတဲ့အထီဝေရောက်စစ်ဆေးတာတွေရှိတယ်လို့လဲလွတ်တော်ကိုစလေဟောင်းတူဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်
။အဲသူတို့ကတော့လုံခြုံရေးပြုချမှုတွေကစစ်ဆေးမှုတွေပေါ့ဌာနဆိုင်ရာနဲ့ပူးပေါင်းပြီးတော့လုပ်တဲ့ကိစ္စတွေရောရှိရပေါ့။ဒီတစ်ချိန်အင်ဒီဘက်မှာပေါ့။ဟိုဘက်ပေါ့နဘခါစိုက်တဲ့အာမျိုးကြောက်စီတန်းတွေရံပြဲ တောင်ကိုအဲ့မျိုးတွေမှာပို့ပြီးတော့ဟိုကတ်ဆက်ဆက်ပြုတ်ရှာတယ်အဲပြီးတော့ဟိုဂျွဲလီအမဆန်လေးအဲတရားရုံးဝန်ထမ်းကြီးနော်အောက်ချိုးရုံးဝန်ထမ်းကြီးအဲ့လိုမျိုးအင်ဂျီလေးရှာတာပြီးစစ်စစ်တာရှိတယ်အဲပြည်သူတွေလည်းနည်းနည်းခက်ကြညာစစ်စစ်တာပေါ့နော်အော်မဘုံနေမကဘူးသူဖုံးနေပါလိစစ်စစ်ရပြီအဲ့လိုမျိုးလုပ်တယ်ပေါ့
မိုးခါမုန်တိုင်းအလွန်မှာရခိုင်ပြည်နယ်မှာရှိကြတဲ့ဒေသခံတွေစားဝတ်နေရေးအခက်ကြုံနေရတဲ့အချိန်စစ်ကောင်စီအနေနဲ့အခုလိုစစ်စစ်ရေးတင်းကြပ်တာတွေဒေသခံတွေရဲ့လွတ်လပ်စွာခရီးသွားလာခွင့်တွေကန့်သက်တာကုန်ပစ္စည်းတည်ယူရေးတွေမှာကန့်သက်ချက်တွေပုံမလုံးဆောင်လာနေတာကြောင့်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ပြောခွင့်ရက VOA ကိုပြောဆိုခဲ့ပါတယ်ဒေသခံတွေအနေနဲ့မိုးခါမုန်တိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုတောင်ပြန်မဆောက်နိုင်သေးတဲ့အခြေအနေမျိုးမှာစစ်ကောင်စီနဲ့ AA အဖွဲ့နှစ်ဖက်စလုံးတင်းမာမှုတွေကနေတိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဖိတ်ဆက်ရယူပါခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ23ရက်တနင်္လာညချမ်းအတန်လွှင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်နဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ MCA အခမ်းအနားပေါ်မှာသဘောထားအမြင်တွေကိုစူးစီးတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတော်လန်တွန်းလှန်တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတန်းနဲ့ချီလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့အချိန်မှာပဲစစ်ကောင်စီဘက်ကတနိုင်ငံလုံးအပြည့်ရဲ့စာချုပ် MCA ၈နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီလိုကျင်းပတဲ့အခမ်းအနားပေါ်မှာသဘောထားအမြင်တွေကိုစူးစီးတင်ပြထားတဲ့ရန်ကုန်ကသတင်းနောက်မှတ်စုကိုကိုသားညွန်ဦးကတင်ပြပေးပါမယ်ရှင်။
မောင်နေကကျင်းကဒီသာတော်များမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြုတ်ခါတွေဖြစ်ပွားနေတဲ့ချိန်ထဲမှာပဲတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာ၈နှစ်ပြည့်အခမ်းအနားကိုစစ်ကောင်စီကနေပြီးတော့အောက်တိုဘာလ15ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေပြီးတော့မှကျင်းပပါတယ်။အဲဒီအခမ်းအနားကိုတော့စစ်ကောင်စီအဖွဲ့ဝင်တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ပါဝင်နိုင်ငံရေးပါတီနိုင်ငံတကာတန်တမာတွေနဲ့ဌာနဆိုင်ရာအပြင်ရပ်ဖက်လူမှုအဖွဲ့စည်းကကုစလေတွေလည်းတယောက်ခဲ့ကြပါတယ်။NCA ရှင်းနေပြီအခမ်းအနားမှာအဖွဲ့မိကွန်းပြောခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတက်မတော်အနေနဲ့ NCA စာချုပ်ပေါ်မှာဒါလီထားဆောင်ရမယ်လို့ပြောပါတယ်။ဒါအပြင်လူမျိုးကိုအခြေခံမဲ့နဲ့နေမျိုးကိုအခြေခံတဲ့ Federal စနစ်အကောင့်တွေဖော်ဖို့လိုအပ်တဲ့အကြောင်းလည်းသူကထည့်သွင်းပြောသွားပါတယ်။ဒါန
ဲ့ဒုမျိုးစုများများပြားထားတဲ့ကျွန်တော်တို့နိုင်ငံအနေနဲ့ Federal စနစ်ကိုကျင့်သုံးရမှာလူမျိုးကိုအခြေခံတဲ့ Federal စနစ်နဲ့နေမျိုးဒေသကိုအခြေခံတဲ့ Federal စနစ်ကိုအကောင့်တွေဖော်ဖို့လိုပါတယ်။ဒါပါတော့ Federation ဆိုတဲ့ကွဲပြားခြားနှံ့မှုကိုအားပေးတဲ့ပြည်တော်စုပြိုကွဲခြင်းကိုဥတည်သွားစေနိုင်မဲ့ကိစ္စတွေကိုရှောင်ရှားနိုင်ပါတယ်ဖြစ်ပါတယ်
NCA စာချုပ်ဆက်ပြီးတော့အကောင့်ထဲပေါ်ဖို့နဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့အစည်းနဲ့လည်းစနစ်ပွဲစီကိုအရောက်လှမ်းဖို့စစ်ကောင်းဆောင်ကတိုက်တွန်းပါတယ်အခမ်းအနားကိုတယောက်ခဲ့တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စက်က NCA စာချုပ်ကို၈နှစ်ကြာချိန်အထိအကောင့်ထဲမပေါ်နိုင်လို့ပြည်တော်စုအတွက်နင်းနာတဲ့အကြောင်းသူကထောက်ပြပါတယ်အခုရင်ဆိုင်နေရတဲ့အချက်တဲတွေပပောင်းစုံကအခက်ခဲတွေပိုးပြီးတော့မဆိုးဝါးသွားစေဖို့ဝိုင်းဝန်းအဖြေရှာဖို့ကိုလည်းဘူဂျူကြီးရွတ်ဆက်ကတိုက်တွန်းပါလေ။န
ာရကြအဒီကိုငင်းချမ်းစွာမကယ်ရှင်းနိုင်တဲ့တော့ဇနက်တန်းကြီးကတန်းကြီးဟာကြည့်ရဲ့ပဋိပက္ခနဲ့နောက်ဆက်သွဲအကျိုးအဆက်များကိုရင်ဆိုင်ကြုံတွေ့နေရပြီးတန်းကြီးရဲ့ပြတ်ပေါင်းစုံအကြအဒီကိုပေါ်ပေါ်ပြီးဆိုပါတစ်ချက်မဆိုပါလားစီရဝိုင်းဝန်းပြီးအပြေစာရမယ်အချိန်ရောက်ပြီလို့တိုက်ပွန်းလို့ဆိုလိုပါတယ
် NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ K KNU ကမြို့သားစီယုံဥက္ကဋ္ဌဟောင်းဘူဂျူကြီးမူတူစေဖူးကလည်းတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကစားမေကွန်ပြောပါတယ်ပြီးခဲ့တဲ့ကာလမှာ NCA စာချုပ်ကိုအကောင့်ထဲပေါ်မှုဟာအောင်မြင်တဲ့လောက်မအောင်မြင်ခဲ့တဲ့အကြောင်းသူ့ရဲ့မေကွန်မှာထည့်သွင်းပြောပါတယ် NCA စာချုပ်လက်မှတ်ရေးထိုးစဉ်မှာအတိတ်သက်ဖြစ်နေပါဝင်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီခန်းနာကိုတက်ရောက်ခဲ့တဲ့မျှော်လင့်ချက်ကိုအခုလိုပြောပြပါတယ်
နောက်တစ်ခုကလည်းဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဟာ NCA ကာလတုန်းကကြိုတင်မျှော်မှန်းမထားတဲ့ညှို့လင့်မထားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့ဒီ NCA ကိုပြန်ပြီးတော့အသက်ဝင်လာအောင်အားကောင်းလာအောင်လုပ်ဖို့ဆိုတဲ့အခါမှာဒီလက်ရှိရှိနေတဲ့အခြေအနေအရရက်ကိုခြုံငုံပြီးတော့ပြန်သုံးသပ်ဖို့လိုတယ်လို့မြင်ပါတယ်နောက်တစ်ခုကလည်းဒီ platform ကအခြေပြုပြီးတော့ပိုပြီးကောင်းမွန်တဲ့ပြုပြင်တောင်းလဲမှုတွေလုပ်သွားရင်ကျွန်တော်တို့ကငြင်းငြင်းရေးနဲ့ပြန်ပြီးနှိစက်လာမယ်လို့မျှော်လင့်ပြီးတော့လာတက်တာဖြစ်ပါတယ်
။ NCA ရှင်းနှစ်ပြည့်အခမ်းအနားကိုလက်မှတ်ရေးထိုးထားတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဖြစ်ကြတဲ့ KN ငြင်းငြင်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြု KN တက်မတော် DKPE ရှက်ပြီးပြန်လဲထူထောင်ရေးကောင်စီ RCSS ဦးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးပါတီ ELP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့တက်ရောက်ကြပါတယ်။SCA မှာပေါ်ဝင်လက်မှတ်ရေးထိုးခဲ့တဲ့ KN မျိုးသားစီယုံ KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF တို့ကတော့ SCA စာချုပ်ပြည့်ပြည့်သွားပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကလေးကသဘောထားထုတ်ပြန်ခဲ့ပါတယ် SCA ရှင်းနှစ်ပြည့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF အဖွဲ့ဝင်3ဦးကိုနိုင်ငံရေးနဲ့စစ်ဖက်ဆိုင်ရာတာဝန်တွေရုတ်သိမ်းလိုက်တဲ့အကြောင်းလဲ APSDF ကကြေညာပါတယ်SCA လက်မှတ်ရေးထိုးထားတာမရှိပေမဲ့လက်မှတ်ရေးထိုးနိုင်ရေးဆွေးနွေးခဲ့ဘူးတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP ကလည်းစစ်ကောင်စီကလုပ်တဲ့ SCA အပါအဝင်ဆွေးနွေးပွဲတွေဟာဟန်ပြတာဖြစ်လို့လက်ခံယုံကြည်စရာလုံးဝမရှိဘူးဆိုပြီးတော့သဘောထားထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတစ်ဖက်မှာအဖြစ်ခက်ရက်စဲရေးဆောင်နေတယ်ဆိုပေမဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းထိုးတာတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နေရာဒေသတချို့မှာဒေသခံတွေဟာသူတို့ရဲ့နေအိမ်ကိုမပြန်နိုင်ကြသလိုပြန်စရာအိမ်လုံးဝမရှိတော့တဲ့သူတွေလည်းရှိပါတယ်အနာသိမ့်ပြီးတဲ့နောက်ပိုင်းနေရာစွန့်ခွာထွက်ပြေးနေရသူပေါင်း2,000နီးပါးရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံ UNOCHA ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကလည်းမြန်မာစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အရေးယူဖို့ဆိုပြီးတော့တောင်းဆိုတိုက်တွန်းကြပါတယ်။လွန်ခဲ့တဲ့7နှစ်တုန်းက NCA စာချုပ်ကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိအသက်တွေနဲ့ပြည်သူတွေတက်တွေရှေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ရှင်းနှစ်ပြည့်ခန်းနာမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ် NCA စာချုပ်ကိုဆက်လက်အကောင့်ထဲပေါ်ဖို့နဲ့လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းစွန့်နှုတ်ပွဲတွေအရောက်လှမ်းဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်မြန်မာပြည်တနံတလျားစစ်ပွဲတွေဒုက္ခတွေနဲ့နိုင်ငံရေးပြည်ပခန့်တွေကြောင့်မတိမငြိမ်ဖြစ်နေတဲ့အချိန်မှာစစ်ကောင်စီကအခုလိုလုပ်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲစာချုပ်နှစ်ပတ်လည်အထိမ်းအမှတ်ပြုလုပ်တာကိုဝေဖန်မှုတွေကရှိပါတယ်ဒါအပြင်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လဲဒီစာချုပ်ဟာပြည့်ပြည့်သွားပြီးတော့အသက်မဝင်တော့ဘူးလို့တိုင်းရင်းသားလက်နက်ကိုင်တွေအတော်များများကယူဆတဲ့အပြင် PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့နိုင်ငံအနှံ့အပြားစီးပိပခတွေကရှိနေစေဖြစ်တာမို့လို့လဲဒီခန်းနာဟာဟန်ပြလုပ်ရပဲလို့ဝေဖန်ပြောဆိုကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုမှာပြန်ဆက်လိုက်ရပါမယ်ခင်ကျွန်တော်သားညူပါ
လေကြောင်းကနေပါတိုက်ခိုက်မှုတွေတနိုင်ငံလုံးမှာအပြစ်ခတ်တွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီဘက်က NCA ရှင်းနှစ်ပြည့်ညဉ့်ညံရေးခန်းနာကျင်းပတဲ့အပေါ်မှာသဘောထားအမြင်တွေကိုစုစည်းပြီးတော့ကိုသားညုံကရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန်းနာကိုတင်ဆက်ပေးကြပါတယ်အီတလီနိုင်ငံရောမမြို့တော်မှာတည်ရှိတဲ့ FAO ဌာနချုပ်မှာတော့အောက်တိုဘာလ19ရက်နေ့ကကမ္ဘာလူငယ်စားနပ်ရိက္ခာနေ့ကိုကျင်းပခဲ့ပါတယ်။အဲဒီနေရာမှာတော့လူငယ်တက်ကြွလှုပ်ရှားတဲ့သူတွေ၊ကြော်ကြားသူတွေ၊စဖို့မှုတွေနဲ့စွန့်ဦးတီထွင်သူတွေတက်ရောက်ခဲ့ကြပြီးတော့ရေးအရင်းမြစ်ကာကွယ်ရေးခိုင်မာတဲ့ဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။အနာဂတ်မျိုးဆက်တွေအတွက်ပို့ပြီးတော့မှရေရှည်ခံတည်တံ့စေပြီးတော့စားနပ်ရိက္ခာလုံခြုံမှုရှိစေရေးအတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်။
ကမ္ဘာမှာဆာလောင်မွတ်တိမ်မှုနဲ့ပြိပခါတွေတိုးလာနေချိန်မှာသဘာဝအရင်းအမြစ်တစ်ခုဖြစ်တဲ့ရေအရင်းအမြစ်ကာကွယ်ထင်းသိမ်းရေးရေးချိမှုကိုပါဝင်ဆွေးနွေးသူတွေအလေးထားဆွေးနွေးခဲ့ကြပါတယ်။ကမ္ဘာစန္ဒရိတ်ခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ် Q Dong Ju ကတော့ရေအရင်းအမြစ်ဟာဆိုရင်သက်ရှိပြည်နဲ့စန္ဒရိတ်ခအတွက်အခြေခံဖြစ်တယ်လို့ပြောပါတယ်။
Dear friends, you are the future.
အနာဂတ်ဖြစ်တဲ့မိတ်ဆွေတို့အနေနဲ့လူစုကဘာမြင်နဲ့ကျွဲဝတိုးတက်မှုတွေအတွက်ပိုပြီးကောင်းမွန်တဲ့ကဘာကြီးဖြစ်စေဖို့ကျွန်တော်တို့ရဲ့အမွေအနှစ်ကိုဆက်လက်တည်ဆောင်သွားဖို့လိုပါတယ်။ဘာရီစားသုံးနေကြတယ်ဆိုတာကိုပို့ပြီးတော့နားလည်သိရှိဖို့လိုအပ်ချက်နဲ့စားနပ်ရိတ်ခါဟာတောက်သုံးရေပေါ်မှာတက်ရောက်စေမှုတို့ကိုလည်းလေ့လာခဲ့ကြပါတယ်။တောက်သုံးရေအရေးစိုးရိမ်နေကြရတဲ့နိ ပေါ်မှာမိခိုနီယသူတွေတစိမ့်တစ်ပိုင်းမိခိုနီယသူတွေဖြစ်တယ်ဆိုတာကိုလည်းကမ္ဘာစမ်းတဲ့ရိခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ်ကမှတ်ချက်ပေးပြောပါတယ်။တဘာဝအရင်းမြစ်တွေကိုအလေးထားပြီးအာဟာရပြည့်ဝတဲ့စမ်းတဲ့ရိခါလုံလောက်ရေးကိုဖော်ဆောင်နိုင်စေမဲ့စိုက်ပျိုးထုတ်လုပ်တဲ့စမ်းတဲ့ရိခါစနစ်ရေရှည်တည်တတ်အောင်ဆောင်ရွက်ဖို့အရေးကြီးတာကိုလည်းသူကထောက်ပြပါဗျ။ရေမရှိတာကြောင့်အဆိုးရွားဆုံးထိခိုက်သက်ရောက်ရသူတွေထဲမှာအများအပြားကတော့တစ်နှစ်လိုအပ်ချက်တစ်နှစ်အရေးမီအောင်ကြိုးစားနေကြရတဲ့လယ်သမားငယ်တွေအထူးသဖြင့်အမျိုးသမီးတွေတိုင်းရင်းမျိုးနွယ်စုဝင်တွေရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေဖြစ်ကြတယ်လို့လည်း FAO ညွှန်ကြားရေးမှူးချုပ်ကပြောပါဗျ။ပိုပြီးရေရှည်တည်တတ်မဲ့ရေရင်းမြစ်စီမံခန့်ခွဲမှုစာနယ်ရိတ်ခါလုံခြုံမှုရှိတဲ့အနာဂတ်အတွက်စုပေါင်းဆောင်ရွက်ရေးကို FAO ညွှန်ကြားရေးမှူးချုပ်ကလူငယ်တွေကိုပြောကြားခဲ့သလိုပဲအနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့လည်းသူကပြောပါတယ်
။ Big problems can be solved through the small action.
ဆောင်ရွက်ချက်လေးတွေကနေတစဉ်ပြဿနာကြီးတွေကိုဖြေရှင်းနိုင်ပါတယ်။အနာဂတ်မှာတောက်သုံးရင်နဲ့စာနယ်ရိတ်ခါလုံခြုံရေးကိုပိုပြီးရေရှည်ခံတဲ့စီမံခန့်ခွဲရေးအတွက်ကျွန်တော်တို့မှာခိုင်မာတဲ့ရည်မှန်းချက်တွေရှိပါတယ်။ကျွန်တော်တို့ကမ္ဘာကြီးရဲ့အနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေဖြစ်တဲ့ခမည်းတော်ရဲ့ပါဝင်ဆောင်ရွက်မှုကအရေးကြီးပါတယ်။သဘာဝဝန်းကျင်အတွက်ကောင်းမွန်တဲ့စားနပ်ရိတ်ခါတောက်သုံးရည်နဲ့စားနပ်ရိတ်ခါလေလွင့်ဆုံးရှုံးမှုရောပါစေရေးရေကိုပြန်လည်တန့်စင်သုံးဆွဲနိုင်မဲ့ဘေးကင်းတဲ့နည်းလမ်းတွေရှားဖွေရေးနဲ့ရေညင်ညမ်းမှုကာကွယ်ရေးတို့ကိုဆောင်ရွက်ပြီးအပြောင်းအလဲတွေလုပ်နိုင်ကြပါတယ်။လူတိုင်းနေရာတိုင်းမှာစားနပ်ရိတ်ခါနဲ့တန်ရှင်းတဲ့တောက်သုံးရည်လုံလောင်ရည်ကိုအတူတကွပူးပေါင်းဆောင်ရွက်နိုင်စွမ်းရှိပါတယ်
။စပုံမှုတဦးလည်းဖြစ်ဤကွေရောဆိုင်ရာချစ်ချည်ရေးတန်တမန်လည်းဖြစ်တဲ့ရိုဒရီဂိုပါချီအိုကိုကတော့ရေရင်းမြေလုံခြုံမှုနဲ့ဇီဝမျိုးစုံမျိုးကွဲတည်ရှိမှုကြားချိတ်ဆက်မှုကိုအလေးထားပြောပါတယ်။တစ်ပင်တွေကိုကာကွယ်ပြီးအနာဂတ်ကဘာကိုထိမ့်သိမ်းဆောင်ရှောက်သူတွေဖြစ်စေချဖို့ကိုလည်းလူငယ်တွေကိုသူကတိုက်တွန်းပါတယ်။ကဘာပေါ်မှာတစ်ပင်တွေပိုပြီးများလာရင်ရေအရင်းမြစ်လည်းပိုပြီးတော့ကျွဲဝလာမယ်လို့သူကပြောခဲ့တာပါ
။ The more trees we have in our planet, the more water we have.
ဒါကြောင့်လေဇီဝမျိုးကွဲမျိုးစုံတည်ရှိမှုဟာအရေးကြီးတာဖြစ်ပါတယ်။ရေနဲ့ဇီဝမျိုးစုံမျိုးကွဲတည်ရှိမှုဟာဓာတ်ရိုက်ဆက်ဆက်နေပါတယ်။တပင်းတွေပို့ပြီးစိုက်ပျိုးကြဖို့နောက်ကဘာပေါ်မှာရှိပြီးသားတပင်းတွေကိုပြုစုစောင့်ရှောက်ပြီးဖြည့်ရှင်းဆောင်ရွက်ကြဖို့အလုံးကိုဖိတ်ခေါ်ပါတယ
်ဇာတိဥတုပြောင်းလဲမှုဆိုင်ရာအကျက်တဲ့ပြဿနာတွေကိုစိုးရိမ်မှုဟာကြောင်းကျိုးစီလျော်မှုရှိပေမဲ့ဒီကိစ္စကိုဘာမှအရေးယူလှုပ်ဆောင်ခြင်းမရှိတာကိုတော့လက်တင်ခံနိုင်စရာမရှိဘူးလို့လူငယ်တက်ကြွလှုပ်ရှားသူအိုလီဗီယာမန်ဒယ်ကပြောပါတယ
် EveryoneNo matter how old, can make a big difference. Everyone can be an activist.
ဘယ်သက်ရွယ်ပဲဖြစ်ပါစေ၊ပြောင်းလဲတွေဆောင်ရွက်နိုင်ပါတယ်။လူတိုင်းဟာတက်ကြွလှုပ်ရှားသူဖြစ်နိုင်ပါတယ်။ကိုယ့်ရဲ့အတိုင်းအဝိုင်း၊ကိုယ့်အိမ်၊ကိုယ့်ကျောင်းအတွင်းမှာဆောင်ရွက်ချက်လေးတွေစတင်ဖို့ပဲလိုပါတယ်။လူတိုင်းရဲ့ဆောင်ရွက်ချက်ကအရေးပါပြီးအခုချိန်ဟာဆိုရင်အရေးယူဆောင်ရွက်ဖို့အလိုအပ်ဆုံးအချိန်လည်းဖြစ်ပါတယ်။ကျမတို့အသက်ရှင်ရက်ဒီအတွက်တွန်းလှန်နေရခြင်းဖြစ်ပြီးအတူတူကပူးပေါင်းဆောင်ရွက်မှာပဲအားလုံးပါဝင်နိုင်တဲ့ပိုးပြီးတော့ကျန်းမာတန့်ရှင်တဲ့အနာဂတ်ကိုတည်ဆောက်နိုင်မှာပ
ါ။ဥယျာဉ်ဒီဇိုင်နာဂျန်းမူကာဘင်ကတော့အိုင်ယလာနိုင်ငံဆိုင်ရာချစ်ချည်ရေးတန်တမန်ဖြစ်ပါတယ်။ရေရင်းမြစ်စီမံခန့်ခွဲမှုပိုပြီးကောင်းမွန်လာဖို့အရေးကြီးတယ်ဆိုတာကိုသူကအလေးထားပြောဆိုပါတယ်။တစ်ပင်နေစိုက်ပျိုးတဲ့အခါမှာလည်းတဘာဝကိုလေ့လာသင်ယူချဖို့တိုက်တွန်းပါတယ်။
So I stopped using all chemicals and all artificial feeds, and I began to
တဘာဝမဟုတ်တဲ့အစာအသောက်တွေကိုရှောင်ကျင်ပါတယ်။တစ်တော်တွေတဘာဝကကျွန်တော်တို့ကိုဘာတွေပေးထားလဲဆိုတာကိုစပြီးလေ့လာခဲ့ပါတယ်
။လူငယ်ကပဆမရိတ်ခန်းလေးကိုတက်ရောက်လာတဲ့နိုင်ငံတကာပုဂ္ဂိုလ်တွေထဲမှာတော့အိန္ဒိယကစပိုမူအနာဟီတာဒွန်ဒီ၊ဘရာဇီးကဘယ်လာဂီလ၊ဂါနာကဖာတမာဘင်တာ၊နောက်အီတလီကမတ်မာရိုလာတို့လည်းပါဝင်ကြပါတယ်ရှင်။
မတ်တန်ကြီးထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရွှေပြောင်းလှုပ်သားဘွားကနေပြီးတော့ဘွဲလွန်ကျောင်းသားဖြစ်လာသူဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။အင်္ဂလိပ်စာကိုတင်ကြားခြင်းလို့လေ့လာရင်းကနေပြီးတော့ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာဘွဲလွန်သင်တန်းတက်နိုင်တဲ့အထီးဖြစ်လာခဲ့တယ်လို့ဘွဲလွန်ကျောင်းသားကိုနိုင်လင်းကပြောပါရယ်မြန်မာနိုင်ငံမှာတော့သူ၄တန်းပဲအောင်ခဲ့ပါတယ်ဒါပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲလွန်ဘာသာရပ်ကိုချင်းမိုင်တက္ကသိုလ်မှာသင်ကြားနိုင်မှုသူဘလို့စ조사ခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုဆက်သွယ်မေးမြန်းပြီးတော့မတ်စုမြတ်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်
ထိုင်းနိုင်ငံထဲမှာဒီတရားဝင်ရွှေပြောင်းလုပ်သားအနေနဲ့အလုပ်လုပ်နေရပါပဲ။ပညာသင်ချင်တဲ့ဆိုရင်တင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်းပညာသင်နေသူတယောက်ကပြောပါတယ်။သူကတော့ဒီလက်ရှိချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်မာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံထဲကိုဒီတရားဝင်ခြေချင်းဝင်ရောက်ပြီးရွှေပြောင်းလုပ်သားအနေနဲ့အလုပ်လုပ်ခဲ့ရတာကနေချင်းမိုင်တက္ကသိုလ်မှာဒီဘွဲ့လွန်ကျောင်းတက်တဲ့အထိဘလို့စ조사ခဲ့ရတယ်လဲဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်
။အခုလောလောဆယ်တော့ကျွန်တော်ကဒီချင်းမိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာနော်အင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့နော် international program မှာတက်နေတယ်။အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2 program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2ကြော်တယ်3နှစ်အာလောက်တော့တက်ရတယ်ပေါ့နော်ပြီးတော့ကြံတဲ့အချိန်မှာတော့ကုလောလဲဆင်ရတာကျွန်တော်က thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကြံတဲ့အချိန်ကိုအားလက်တဲ့အချိန်ကိုစတင်ပေးနေတယ်ပေါ့နော်စတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအခွက်တစ်ခွက်မှာသင်ပေးနေတယ်ပေါ့နော
်ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးအချက်အသီးအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံထဲကိုတရားမွေဆွေပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်ခက်ခက်ခက်အလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲဒီကနေမှအခုလက်ရှိမှာတော့ချင်းမိုင်တက္ကသိုလ်မှာဒီဟိုမာစတာဘွဲ့ဘွဲ့တော်ကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲ့လိုမျိုးဖြစ်လာအောင်ပေါ့နော်ဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင
်ဟိုပြောလို့ရှင်အတိမိတ်ဆွေတွေနေပေါ့နော်ဒီချင်းမိုင်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်စားတော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတက်ရှင်းလာလဲပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ကဟိုတယ်မှာဆိုတော့ကိုက migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတက်တယ်ဆိုလို့ရှိရင်ပြည်များနဲ့နည်းနည်းရှင်းလို့ရတယ်ပေါ့အဲ့ဒါကြောင့်လည်းပါတယ်ဟိုဝါသနာနဲ့အင်္ဂလိပ်စကားတက်ရှင်းတဲ့အတွက်ကြောင့်မလို့အဲ့ဒါတော့ရည်ရွယ်ချက်ပဲဆက်စားတော့ဒီလိုမျိုးတက္ကသိုလ်တွေဘာတွေတက်ရမယ်လို့လဲဟိုမထင်ခဲ့ဘူးတိလည်းမသိပေါ့နော်2013လောက်ဆိုလို့ရှိရင်ဘာမှကိုမသိတာဘာလို့လဲဆိုတော့2013မတိုင်တော့ဆိုလို့ရှင်ဟို၄တန်းကျောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှင်ဟို ABC တောင်မှရအောင်မရခဲ့ဘူးအဲ့လိုမျိုးဒါပေမဲ့အဲ့ဒီတနေ့2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပပပေါ့နော်တက်ထားလဲဘင်းကျောင်းကိုတိလိုက်တယ်ပေါ့နော်ဘင်း Education Foundation ကိုစတိလိုက်တယ်အဲ့ဒီမှာ2014မှာစပြီးတော့စပြီးတော့ PGED တပေါ်မျိုးပေါ့အဲ့လိုမျိုး basic education GED ကိုဟိုတင်နိုင်ဖို့အတွက်တက်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ပါလို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတစ်ခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှ2015လောက်မှာ GED တစ်နှစ်လောက်ဟိုအပြေအဝတက်လိုက်တယ်တက်ပြီးတော့မှဟာဗေဟို2016လောက်မှာဟို august လောက်မှာဖြည့်ပြီးတယ်ပေါ့အားလုံး
ဒီ GED လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ်တော့ကိုကဟိုသင်နိုင်ဖို့အတွက်ခက်ခက်ခက်ခက်စ조사ခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှာဆိုလို့ရှင်တကယ်လည်းဟိုအဲ့လိုမျိုးအင်္ဂလိပ်စာကလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆက်စားလို့အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှင်ကျွန်တော်ကအဲ့လိုမျိုး အလောက်မှာဆိုလို့ရှိရင်လည်းအင်္ဂလိပ်သင်းတွေစကားတွေဗီဒီယိုတွေအားလိုက်ရှင်ကြည့်တယ်စာတွေပါတွေဟိုဆရာဆရာမတွေအရောင်ဟိုဟို assignment တွေပါတွေမလုပ်ခိုင်းဘူးကိုယ်ကိုယ်တိုင်ပဲအဲ့လိုမျိုး sentence တွေပါတွေမှန်ရေးရေးတော့တစ်ခါကြလို့ရှင်ဆရာဆရာမတွေငါနဲ့မခိုင်းနေပါလို့လောက်တော့အဲ့လိုမျိုးတွေပြောတာမျိုးတွေရှိရဲ့ကိုကဟိုတက်ရှင်တာဘောနော်
GED certificate ရဖို့အတွက်ကကြတော့ဒီ Beam ပညာရေး Foundation ကနေပြောကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းမိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ကောဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင်
။2019တော့ GED လက်ပြီးပြီးအာတက္ကသိုလ်လက်ဝင်ခွင့်ရတယ်။ဟို scholarship လက် prosper ဘာမှနေပြီးတော့ဟို scholarship ရတာပေါ့နော်။တခုက prosper ဘာမှကသူက full scholarship တော့မဟုတ်ဘူး။ဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံတို့ဆိုလို့ရှိရင်အရှေ့တောင်အာရှတဲ့နိုင်ငံဆိုလို့ရှိရင်အဓိကကျွန်တော်တက်တဲ့ချိန်မှန်တက်ကတူဆိုလို့ရှိရင်တော့ဟိုကိုတုံးတက်လို့ရှိရင်တော့လောက်တာပေါ့နော်ကြံတဲ့လူငွေဆိုလို့ရှိရင်တော့အဲ့လိုကြောင်းပိတ်တဲ့အချိန်ကြလို့ရှိရင်ကျွန်တော်ဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမမိုးရအောင်လို့အဲ့လိုမျိုး၄မြစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြည်တာနဲ့ MA ကိုတခါတည်းရှောက်တာပေါ့နော် MA ရှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော်ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်ဟာတက်ချောက်ကြည့်ပါပေါ့နော်ဒီစိတ်ဝင်စားတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစိတ်ဝင်စားတယ်โอเคဆိုရင် science ဘာသာရပ်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ဘာသာရပ်ကိုဒီဟိုတင်ချိန်မှန်တက်ကူမှာထပ်လျှောက်တယ် scholarship တွေလျှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါလေရေးပေးတာပေါ့နော်အဲ့ဒါကြောင့်မလို့ဒီအဲ့ scholarship ကြတော့ဒီ BA တက်တော့အများကြီးတော့ရတယ်အစအစရရဟိုစိတ်ပူစရာမလိုဘူးပေါ့သူတို့ခေါ်တာတော့ဒီ CMU ဟို Presidential Scholarship လို့ခေါ်တယ်ပေါ့နော်သူကအဓိကကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတစ်ဆင့်သူ့ပေးမယ်သူ့ယူမယ်ဆိုတာပေါ့နော
်အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုဥစားရွှေပြောင်းလောက်တာအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီထဲမှာလည်းကိုနိုင်လင်းလိုပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်အဲ့မှာဆိုလို့ရှင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှင်တော့ဘင်းကျောင်းရှိတယ်ချင်းမိုင်မှာမဲဆောင်ဆောင်မှာလည်းရှိတယ်ဟိုမဲဆောင်မှာလည်းဟို migrant ကျောင်းတွေ center တွေရှိရပါဘောเนาะဟိုမြန်မာစာတင်ပြီးတဲ့ကျောင်းတွေရောထိုင်းစာတင်ပြီးတဲ့ကျောင်းတွေရောဒီချင်းမိုင်မှာဆိုလို့ရှင်လဲသူတို့ခေါ်တာကကော့ဆွန်တော့ဘောเนาะအဲ့ဒါကျတော့ထိုင်းဘာသာနဲ့သွားတယ်တခြားဆိုလို့ရှင်တော့အင်္ဂလိပ်ဘာသာနဲ့သွားမယ်ဆိုလို့ရှင်တော့ဟို migrant တွေတော်တော်များများအတွက်ဆိုလို့ရှင်ဟို GED ပေါ့เนาะ GED အခုဆိုလို့ရှင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပေးတဲ့တစ်ခွက်ရှိတယ်ပေါ့နော်ကျွန်တော် GD တက်တင်ပေးတယ်အဘင်းကျောင်းလည်းတင်ပေးတယ်ဘင်းကျောင်းကျတော့အခုလောလောဆယ်တော့ဟိုဘာတင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာတော့ဖြစ်နိုင်ချေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းရမယ်ဆိုလို့ရှိရင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ရောက်ဒီပညာသင်ခြင်းနဲ့ဆိုရင်ဘလို့တည်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားဆိုင်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်။အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အားမလျှော့လိုက်ပဲဆက်ပြီးတော့ကြိုးစားမယ်ဆိုရင်ရည်မှန်းချက်အတိုင်းတနည်းတော့ဖြစ်လာမှာပါလို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်မမ
။မြန်မာနိုင်ငံမှာဒီလေးတန်းပဲသင်ကြားခဲ့ပေမဲ့ချင်းမိုင်တက္ကသိုလ်မှာတော့ဘွဲ့လွန်ကျောင်းသားဖြစ်တင်ကြားလာသူကိုဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့မဆုမြတ်မွန်ရဲ့လူမှုရှုခင်းထုတ်လွှင့်ချက်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ Blackpink တွေကဂျင်းနီရဲ့တချင်းတစ်အကြောင်းကိုတင်ဆက်ပေးထားပါတယ်။အအောင်မြင်ဆုံးအမျိုးသမီး K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ကဂျန်နီက9နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်နေသူတဦးတည်းတည်ဆိုတဲ့တချင်းထွက်ထားပါဗျ။ Sorry နိုင်ငံ Riot မြို့တော်မှာ K-pop Korea ယဉ်ကျေးမှုပွဲတော်ကျင်းပခဲ့ပါဗျ။ဒီလိုမျိုးထင်ပေါ်ကျော်ကြားတဲ့အမှုပညာလောကကသတင်းတူတူထွားထွားလေးတွေကိုစူးစီးပြီးတော့မယေးသနာကျော်ကတင်ဆက်ပေးထားပါဗျ။
ဒီပေါ်မှာလက်ရှိနဲ့မဲ့အကြီးဆုံးမင်းကလေးတချင်းဆိုဖွဲ Blackpink ဖွဲ့ကဂျင်းနီတရားကိုအော်တိုဘာလ6ရက်ကပဲတဦးတဲ့တချင်းတစ်ပုတ်ထုတ်လိုက်ပါတယ် Blackpink ရဲ့ Pink Venom တချင်းကိုတည်ဆိုတဲ့ဂျင်းနီကသူတို့တက္ကသိုလ်ကမှပြီးသွားတဲ့ Bomb Pink ကဘာလက်ဖြော်ပြပွဲထဲမှာတော့အခုထွက်တဲ့ You and Me ဆိုတဲ့တချင်းကိုထည့်ပြီးတော့ဆိုသွားပြီမယ်လေအခုမှတရားဝင်ထုတ်တာဖြစ်ပါတယ်ဒါဟာ9တတာကာလအတွင်းမှာဂျင်းနီရဲ့ပထမဆုံးတဦးတဲ့တချင်းထွက်လာတာပါ Blackpink ဖွဲ့ဟာ2016ခုနှစ်မှာပြည်သက်ရှင်းမောင်စပြီးတော့ရောက်လာကြတဲ့ကကမ္ဘာနာမည်အကျော်ဆုံးအအောင်မြင်ဆုံးမင်းကလေးဂီတအဖွဲ့ဖြစ်ပါလေ တို့ဖွဲ့ရကဘာကျော်ကော့ချယ်လာဂီတပွဲတော်ဗြိတိရှဆမ်မာတိုင်ပွဲတော်တို့မှလည်းဖျော်ဖြေရပါတယ်ပြီးတော့အမေရိကန်ပြည်ထောင်စုမှချင်းမြင့်တဲ့ VMA ဗီဒီယိုဂီတစုရရှိတဲ့ပထမဆုံးမိန်ကလေးကေပေါ်အဖွဲ့လည်းဖြစ်ပါတယ်ကဘာကျော်အဆိုတော်တွေဖြစ်တဲ့ Lady Gaga, Selena Gomez, Cardi B တို့နဲ့လည်းတချင်တွေကိုတွဲဆိုထားပါတယ် Blackpink အဖွဲ့ထဲမှာပါတဲ့အဖွဲ့ဝင်၄ဦးလုံးနဲ့တဦးချင်းတချင်တွေထွက်ပြီးသွားပါပြီရိုဇင်းနဲ့လီဆာတို့က2021ခုနှစ်မှာတူတဲ့တချင်းတွေထွက်ပြီးတော့ဂျီဆူကတော့2022မတ်လမှာထုတ်ခဲ့တာပါအခုတချင်းထွက်တဲ့ဂျန်နီကတော့ဂျန်နီရူဘီဂျိန်းဆိုတဲ့နာမည်နဲ့လည်းတရုတ်ဆောင်အလုပ်လုပ်ပြီးတော့ American HBO ရုပ်သံလိုင်းကရိုက်ကူးထုတ်လွှင့်တဲ့ The Idol ရုပ်ရှင်မှာ American နာမည်ကျော်အဆိုတော် Weeknd ရဲ့ရုပ်ရှင်မင်းသမီး Lily Rose Melody တက်ပြဲနောက်ပြီးတော့ Australia မင်းသား Trine Sivan တို့နဲ့အတူတရုတ်ဆောင်ထားပါတယ်အခုထွက်တဲ့တချင်းက Blackpink ကိုစီမံခန့်ခွဲတဲ့ YG Entertainment ကုမ္ပဏီနဲ့နောက်တစ်ထည်အလုပ်ဆက်လုပ်ဖို့အတွက်စာချုပ်ထပ်ချုပ်မချုပ်ဆိုတဲ့ခံမှန်းချက်တွေမျိုးစုံထွက်နေတဲ့အချိန်မှာတချင်းထွက်လာတာပါအဖွဲ့ဝင်တော်တော်များများအဖွဲ့တွေကထွက်ပြီးတော့တူးချင်းအလုပ်လုပ်မယ်ဆိုတဲ့ကောလာဟာလာတွေထွက်နေတာမှ YG Entertainment ကတော့ဘယ်ဟာမှအတီးမဖြစ်သေးပါဘူးညှိနှိုင်းနေစေပါလို့ပြောထားပါတယ်ရှင်ကိုရီးယားယဉ်ကျေးမှုပွဲတော်ကိုဆော်ရီယာရေးပြားနိုင်ငံမှာကျင်းပခဲ့တော့ကိုရီးယားဂီတာ K-pop အဖွဲ့ရဲ့တွက်လက်တဲ့ကာဝတ်ဆိုင်တွေနဲ့တူကိုရီးယားဇေယံလေးပါရီယမ်မျိုးတော်ကိုရောက်လာခဲ့တာပါ2012ခုနှစ်မှာလော့စ်အန်ဂျလိစ်မြို့မှာစတင်ကျင်းပတဲ့ K-con ကိုရီးယားယဉ်ကျေးမှုပွဲတော်ဟာကိုရီးယားရဲ့ရုပ်ရှင်ဂီတာဖက်ရှင်အစားရှိတဲ့ယဉ်ကျေးမှုနဲ့ပတ်သက်တာတွေအတွက်ဆင်နွှဲတာဖြစ်ပါတယ်ကမ္ဘာနဲ့လက်လည်ကျင်းပတာဖြစ်ပြီးတော့ကိုရီးယားယဉ်ကျေးမှုကိုမြင့်တင်ဆင်နွှဲတဲ့အကြီးဆုံးပွဲတော်လည်းဖြစ်ပါတယ်ကမ္ဘာတိုက်ကြီး၄တိုင်မှာကျင်းပပြီးခဲ့သလိုနှစ်ဆင်လာလေကြတဲ့သူပေါင်းတက်တန်းကျပါလေ K-con 2023ပွဲတော်မှာတော့ K-pop အဖွဲ့တွေဖြစ်တဲ့ Everglow Highlight, Card Kuzi Super Junior DNE နဲ့ Stand အပါအဝင် K-pop အဖွဲ့တွေအော်တိုဘာလ9ရက်နေ့စနေနေ့ကဖျော်ဖြေခဲ့ကြတာပါဒီပွဲတော်မှာ Visit Korea, Korea ခီးသွားပြကန်းကိုလည်းတခြားအစီအစဉ်ထားပြီးတော့ Korea မှာဈေးဝယ်ထွက်နိုင်မဲ့ K-shopping,ကိုရီးယားရဲ့နာမည်ကျော်အသားရည်ထိန်းနဲ့အလှပပစ္စည်းတွေကိုပြသတဲ့ K-beauty နဲ့ကိုရီးယား fashion K-fashion ဆိုပြီးတော့ကဏ္ဍသုံးမျိုးကိုအသားပေးပြီးပြသထားပါတယ်။ဒီလိုမျိုးကိုရီးယားယဉ်ကျေးမှုကမ္ဘာကိုခြားပြခွင့်ရတဲ့အတွက်ကြောင့်မလို့ Olive Oyen ဖွဲ့ရကရန်ဂျွန်ကီကအထူးကျူးစွာပါတယ
် Music and beauty items and our part
ကိုရီးယားယဉ်ကျေးမှုကိုကမ္ဘာကိုပြသဖို့ကအထူးအရေးကြီးပါတယ်ကမ္ဘာကလူတွေတော်တော်များများကလည်းကိုရီးယားယဉ်ကျေးမှုကိုချစ်ကြတယ်ဆိုပြီးတော့သူပြောသွားခဲ့ပါတယ် K-con Sorry Arabia 2023ကိုရီးယားယဉ်ကျေးမှုပွဲတော်ကိုတော့အော်တိုဘာလ6ရက်နဲ့9ရက်2ရက်မှာအာမီမြင်ကျင်းပပြီးသေးခဲ့ပါတယ်
ကဘာတလွားအမှုပညာလောကကသတင်းတစ်ပတ်အတွင်းကထူးထူးခြားခြားသတင်းတူတူဒေါ်လာလေးတွေကိုစူးစီးပြီးတော့တင်ဆက်ပေးခဲ့တဲ့မယေးတနာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။သောရရှင်များရှင်။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
လူသားချင်းစာနာမှုဆိုင်ရာပြစ်ခတ်ရဲစေးရေးတောင်းဆိုဖို့ဥရောပတမကEU နိုင်ငံခြားရေးဝန်ကြီးတွေစဉ်းစားနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုဒီကနေ့လေလေကျောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးကိုတင်ကားဖြတ်ဒုံးတွေရော့ကက်တွေနဲ့ပြစ်ခတ်ဖို့ပြင်ဆင်နေတယ်လို့အစ္စရေးစစ်တပ်ကပြောတယ်။လေဗနွန်ကဟစ်စ်ဘိုလာပစ်မှတ်အများပြားကိုတိုက်ခိုက်ခဲ့တာပါ။EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကတော့ဂါဇာဒေသကလူတွေကိုထောက်ပံ့ကူညီဖို့အတွက်ပြည်ပခါတွေကိုရပ်တန့်ဖို့လိုအပ်တယ်လို့ယုံကြည်ကြောင်းသတင်းတောက်တွေကိုပြောပါတယ်။ Israel Hamas စစ်ပွဲဟာအရှေ့လေပိုင်းဒေသကိုကူးစက်ပြန့်နှံ့မှာစိုးရိမ်နေတဲ့အကြောင်း American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့နှစ်ဦးစလုံးကပြောဆိုလိုက်ပါတယ်။ Iran လက်အောက်ခံအဖွဲ့တွေ American တပ်ဖွဲ့တွေနဲ့ American နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်ကြီးကိုနိုင်ငံခြားရေးဝန်ကြီး Blinken က NBC ရုပ်သံနဲ့မေးမြန်းခဲ့မှသတိပေးပြောဆိုထားတာပါ။တချိန်ထဲမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက် American နိုင်ငံသားတွေ Iran နိုင်ငံကိုမသွားဖို့ American နိုင်ငံခြားရေးဝန်ကြီးဌာနကမနေ့ကပဲသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ စစ်တပ်အာဏာသိမ်းဖိရှားခံခဲ့ရပြီးနှစ်ရှစ်ထောင်နှံတွေချမှတ်ခံထားခဲ့ရတဲ့ဒေါက်ဆန်းစုကြည်ကိုရှေ့နေတွေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်နေပါတယ်။ဖမ်းဆီးထားသူတွေကိုမိသားစုတွေရှေ့နေတွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံခွင့်ပြုဖို့ရှိနေချိန်မှာဒေါက်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်ရပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အတိမပြုပါဘူး။ထောင်နှံ33နှစ်ချမှတ်ခံထားရတဲ့ဒေါက်ဆန်းစုကြည်ကိုတွေ့ခွင့်ရဖို့အကျိုးဆောင်တွေကအာဏာပိုင်တွေနဲ့ဆက်သွယ်ချက်တွေနဲ့တောင်းခံခဲ့ပေမဲ့ငြင်းဆန်ထားပါတယ်။အဂရီလိုက်စားမှုဆွဲချက်တွေနဲ့ထောင်နှံတရားခွင့်မှာစီရင်ချက်ချခံခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာရှေ့နေပြီးဒေါက်ဆန်းစုကြည်ကိုနောက်ဆုံးချိန်တွေ့ခွင့်ရတာလည်းဖြစ်ပါတယ်ရှင်
။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ Cedric Franklin တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်။
This program has come to you from the Voice of America, Washington.